မြန်မာနိုင်ငံထဲမှာပိတ်ပင်ထားတဲ့ website တွေကိုကြည့်နိုင်အောင်အသုံးပြုကြတဲ့ VPN ကြားခံ internet ကွန်ရက်တွေသုံးမရဖြစ်နေတာကြောင့် online အားကိုပြီးတော့စီးပွားရေးလုပ်ငန်းလုပ်သူတွေအတော်လေးအခက်တွေ့နေကြပါတယ်ဒီလိုမျိုး online ကိုအားကိုပြီးတော့ဈေးရောက်နေတဲ့သူတွေရောင်းရကြတဲ့အထိအခက်အခဲဖြစ်နေတာနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမဆုမျက်မှောင်ပြောပြပေးပါမယ်
မြန်မာနိုင်ငံမှာဆက်တက်အာဏာသိမ်းပြီးတဲ့နောက်ပိုင်းလူသုံးများတဲ့ Facebook လူမှုကွန်ရက်အပါအဝင် Internet သုံးစွမ်းမှုတွေကိုကန့်သတ်ထိန်းချုပ်ခဲ့ပါတယ်။စစ်ကောင်စီပိတ်ပင်ထားတဲ့ website Internet စာမျက်နှာတွေကိုဝင်ကြည့်နိုင်ဖို့ VPN မျိုးစုံကိုပြည်သူတွေသုံးဆွဲခဲ့ကြပါတယ်။သုံးဆွဲနေသူတွေကိုခြေရာခံလို့မရနိုင်အောင်လုပ်ပေးထားတဲ့ဂျာခန် VPN Internet ကွန်ရက်တွေကိုမေလလယ်လောက်ထဲကစလို့အသုံးပြုလို့မရတော့တဲ့အခက်အခဲကြုံနေကြရပါတယ်။ VPN သုံးလို့မရအောင်စနစ်တကျပိတ်ပင်နေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဘလို့ပဲဖြစ်ဖြစ်အခုလိုသုံးမရဖြစ်နေတာကြောင့် online ကိုအားကိုးနေရတဲ့လုပ်ငန်းတွေအထူးသဖြင့် online ပေါ်မှာစာတင်သူတွေစီးပွားရှာသူတွေအတော်ကိုအခက်တွေ့နေကြပါတယ် online မှာ live print ပြီးတော့ဈေးရောက်သူတယောက်ကအရာအဝယ်တိတိတသားကျဆင်းထိခိုက်သွားတယ်လို့ VOA မြန်မာပိုင်းကိုပြောပြပါတယ
် VPN နေမရှိတော့အခုက live ဈေးရောက်တာဆိုတော့အမက live ဈေးရောက်တော့ live ဈေးရောက်ဖို့တော်တော်ခက်နေရပေါ့အခက်ခဲတွေတော်တော်ဖြစ်ပါတယ်အခုဘယ် VPN ရမလဲ VPN ရမလဲ live share ရတာ ਨੇ တော်တော်လေးကိုခက်ခဲတွေ့အခုဆိုလို့ရှိရင် live လည်းလွှင့်ပြီးရောင်းလို့မရတော့ဘူးလေ line ကလုံးဝမကောင်းတော့ messenger မှာလည်းစာပြန်ဖို့ကခက်တယ်ပြီးတော့ viber တို့ telegram တို့ကနေလည်းအဲ့ကနေပဲဆက်သွယ်လုပ်ရတာပေါ့ viber တွေ telegram တွေကနေပဲရောင်းအားကအရင်လာကထက်ဆိုလို့ရှိရင်3ပုံ2ပုံလောက်ကျသွားတာအခုတော့ VPN ဝယ်သုံးဖို့လုပ်နေရရောင်းအားကြတဲ့တည်းမခံနိုင်တော့ဘူးလေ VPN တစ်ခုဝယ်သုံးလို့ရှိရင်တဲ့အကုန်သူများပြောကြတော့ဝယ်သုံးလိုက်အဆင်ပြေတယ်လို့ပြောတယ်အဲ့ဒါကြောင့် VPN တစ်ခုခုဝယ်သုံးဖို့တော့စီစဉ်နေတယ
် VPN အသုံးပြုမှုတွေကိုပိတ်ပင်သလားဆိုတာစစ်ကောင်စီကိုမေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပေမယ့်အကြောင်းပြန်ကြားခြင်းမရှိပါဘူးမြန်မာပြည်ရင်းက VPN အသုံးပြုသူအများစုဟာအခမဲ့သုံးနိုင်တဲ့ VPN တွေကိုသုံးနေကြတာဖြစ်ပါတယ်အခုတော့ line တွေချိတ်ဖို့အတော်လေးခက်ခဲနေတာမို့လာပေး VPN ဝယ်သူတွေလည်းပုံများလာပါတယ်အခုလို VPN သုံးဖို့ခက်ခဲနေချိန်မှာ MySpace မြန်မာဆိုတဲ့လူမှုကွန်ရက် app ကိုစစ်ကောင်စီကမိတ်ဆက်ဖို့ကြိုးစားနေပါတယ် Android စနစ်သုံးဖုန်းတွေမှာ app တွေ download ယူနိုင်တဲ့ Play Store မှာ MySpace မြန်မာကိုတင်ခဲ့ပေမဲ့ရက်ပိုင်းအကြာမှာပဲအဲ့ဒီ app ပြတ်သွားခဲ့ပါတယ် Internet သုံးဆွဲသူပြည်သူတဦးဖြစ်တဲ့ကို James က VPN ကြားခံမလိုဘူးဆိုပေမဲ့သူ့အနေနဲ့ MySpace မြန်မာကိုသုံးပြမှာမဟုတ်ဘူးလို့အခုလိုပြောပါတယ
် MySpace ကကြတော့ကျွန်တော်အနေနဲ့စိတ်တွေလုံးလုံးဖိချဖို့မရှိဘူးဒါအများကြီးစောင့်ကြည့်နေမယ်လို့ကျွန်တော်ယူဆတယ်အဲယူဆပြီးတော့မှဟိုမဟုတ်တဲ့ဟာတွေလူတွေကိုဖမ်းတာတို့ငွေညစ်တာတို့ဒါအောက်ကလူတွေရောအပေါ်ကလူတွေလွတ်လပ်နိုင်တဲ့အနေအထားရှိရတဲ့ကြောင့် MySpace ကိုကျွန်တော်တို့ download လုပ်ဖို့စဉ်းစားပါဦးဗ
ျစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက2022ခုနှစ်ဩဂတ်လတုန်းကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာ Facebook ကိုအစားထိုးနိုင်မဲ့လူမှုကွန်ရက် platform တစ်ခုကိုဖန်တီးနေတယ်လို့ပြောကြားထားခဲ့ပူပါတယ်နိုင်ငံတကာကထောက်ပြန်ထားတဲ့စီးရင်တွေအရမြန်မာနိုင်ငံမှာ Facebook သုံးဆွဲသူ19သန်းနီးပါးရှိနေပါတယ်သုံးဆွဲသူတွေဟာများသောအားဖြင့် Facebook ကိုသတင်းဖလှယ်ရာ၊ဈေးရောက်ရာ၊စာတင်ရာနေရာ၊ဆက်သွယ်ရာနေရာတခုအနေနဲ့အများဆုံးအသုံးပြုနေကြတာပါ။နိုင်ငံရေးလေးလာသုံးသပ်သူတူကတော့သတင်းစီးဆင်းမှုနှောက်နှေးဖို့လုပ်တာဖြစ်တယ်လို့သုံးသပ်ပါတယ်။ဒီပိတ်ပင်မှုတွေကစီးပွားရေးလူမှုရေးအပေါ်မှာယာယီထိခိုက်မှုသာရှိလိမ့်မယ်လို့သူကပြောပါတယ်
။ Facebook ကသူတို့ရေးဆိုင်ရတဲ့အဓိကအမြင်ကပါတယ်လို့သူတို့ယူဆတယ်လေ။ယူဆတော့ဒါတွေကိုပဲသုံးပြီးတော့ဒီကောင်စီဘောနော်တိုက်ခိုက်နေတယ်ဟလာဒီပေါ်မှာလည်း water ထွက်နေကြတယ်ဆိုတော့ဒါကိုထောက်လျှောက်အရင်ဖြစ်ပြီးဖြစ်ပြီး Telegram channel လေးမှာနာမည်တွေ Facebook မှာလိုက်ရှာပြီးချိန်မုန်းနေတာပေါ့နော် Facebook ကဒီ water ထွက်နေဆက်တွေ့တယ်အာခံနေပေါ့နော်အာခံနေအဓိကအန်တီရေလို့သူတို့ပြဿနာကူမှာတော့မဟုတ်ဘူးဒီဟာတွေကိုလိုက်ပြီးတော့ဟိုထောက်လှမ်းမှုပိတ်ဖို့ကြိုးစားနေကြလဲအခုမှတော့မဟုတ်ဘူးကြားလာပြီအခုတော့နည်းနည်းနည်းနည်းပုံပြုတ်ဖြစ်အောင်လို့ဟိုတားဟိုကျူးတာလားလောချီလန်းနေဆန်းလာလားသူတို့လေဒါကအချိန်တန်ရင်သူ့ဟာနဲ့သူပြန်ပြောလေပတ်သွားလိမ့်မယ်လို့တွေ့ရတာပဲဘာကြောင့်လဲဆိုတော့ပြုတ်ပြီတော့မှဒီပြင်ကိုပိတ်လို့မရဘူးလက်တော်တော့နေပါထိခိုက်တာရှိပြီမဲ့ဒီစီတီဗီပိတ်ပြီးနည်းနည်းဆိုတော့ထိခိုက်နေတော့မထင်ဘူး
မြန်မာနိုင်ငံမှာလူအများအပြားသုံးနေကြတဲ့ VPN တွေသုံးလို့မရဖြစ်နေချိန်မှာပို့ပြီးတော့သုံးရလွယ်ကူမြန်ဆန်မယ်လို့ထင်ကြတဲ့ Internet ဝန်ဆောင်မှုတွေကိုပြောင်းလဲချိတ်ဆက်နေကြသူတွေလည်းရှိပါတယ်ရှင်